မြန်မာတမိုင်းမှာအရေးပါတဲ့အပြောင်းအလဲတွေဖြစ်စေခဲ့တဲ့1988ခုနှစ်လူထုအရေးတော်ဘုံကြီးဖြစ်ပွားခဲ့တာခုဆိုရင်နှစ်ပေါင်း25နှစ်ပြည့်တော်မှာဖြစ်ပါတယ်ဒီလူထုလှုပ်ရှားမှုကြီးနဲ့အတူဒီထဲမှာပါဝင်ခဲ့ကြတဲ့သူတွေရဲ့ဘဝတွေမှာလည်းကြီးမားတဲ့အချိုးအစစ်အပြောင်းအလဲတွေဖြစ်ခဲ့ရတာပါအရေးတော်ဘုံအတွင်းမှာအသက်ပေးဆွံ့လွတ်ခဲ့ရတဲ့သူတွေမနည်းတလို့ပုံစံအမျိုးမျိုးနဲ့တိုင်းပြည်ကိုဆွံ့ခွာခဲ့ရတဲ့သူတွေလည်းအများကြီးပါရှေးလေးလုံးအရေးတော်ဘုံကြီးနဲ့အတူဘဝမှာအပြောင်းအလဲတွေဖြစ်ခဲ့ရတဲ့88မျိုးဆက်တချို့ကိုမှတ်ခင်ပြုတွေကဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံရဲ့တမိုင်းဝင်ရှေးလေးလုံးလူထုလှုပ်ရှားမှုကြီးဖြစ်ပွားခဲ့တာမကြခင်ရက်ပိုင်းမှာဆိုရင်ပဲ25နှစ်ငွေရတုတိုင်တော်မှာဖြစ်ပါတယ်1988ခုနှစ်မှာကျောင်းသားလူငယ်တွေဦးဆောင်ခဲ့ပြီးယဟန်ရှင်လူပြည်သူအများပူးပေါင်းပါဝင်ခဲ့တဲ့ဒီလှုပ်ရှားမှုကြီးစတင်ဖြစ်ပွားခြင်းကစလို့အသက်သွေးချွေးတွေပိတ်ဆက်ခဲ့ရသူတွေအချင်းထောင်တွေအတွင်းမှာနှစ်ပေါင်းများစွာနေခဲ့ရပြီးရီမန်းချက်ပျောက်ခဲ့ရသူတွေအများအပြားရှိသလိုမိသားစုနဲ့အဝေးနိုင်ငံရက်ချားတိုင်းပြည်တွေမှာကိုမျော်လေးမထားတဲ့အလုပ်တွေလုပ်ရင်းဘဝရှင်သန်ရေးအသက်ဆက်နေကြရသူတွေကလည်းတူနေတည်းပါ88ကာလကမြန်မာနိုင်ငံဘောလုံးလှည့်ရွေးစဉ်ချန်ပီယံတဦးဖြစ်တဲ့ကိုရင်ထွေးကဒီ88လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတဲ့နောက်သူ့ဘဝမှာမျော်လေးမထားတဲ့တစ်စစ်ချူအပြောင်းလဲတွေနဲ့ကြုံခဲ့ရတဲ့သူဖြစ်ပါတယ်
မနေ့ကတော့ကျွန်တော်နိုင်ငံရေးဆိုကျွန်တော်တောင်းတာနေရတော့ပတ်သက်ခဲ့ဦးတော့တောင်းကြည့်တကြမယ်လာဝါလိုက်နေပြောချက်ရှိသမ်းရှစ်လေးကဆိုတော့ပေါ်လာတဲ့ခါကျအလုံးကျောင်းသားဆိုတဲ့မခံကျင်တဲ့စိတ်နဲ့ဒီဆိုရပြုံတိုက်မယ်ဆိုပြီးထွက်လာတဲ့အချိန်မှာကျွန်တော်တစ်ချိန်ကကျောင်းသားတစ်ဖြစ်လဲကျွန်တော်လည်းလေးရည်စင်ဘောလုံးသမားတယောက်ပါအဲ့မဲ့ကျွန်တော်ရေမှန်းလာခဲ့တာကျွန်တော်လေးရည်စင်ဘောလုံးပေါ်နေဒီတိုင်းကြီးမှာရှိတယ်ကျွန်တော်တို့နှိမ့်ကြနေတယ်ကျွန်တော်တို့ဘောလုံးလောက်ကြီးကျွန်တော်မြင့်တယ်ဒီပြည်နဲ့ဘောလုံးသမားအနေပြီးတော့ကြာလေးလောက်ကြမယ်အုပ်ချုပ်စီလောက်မယ်ဒါဒီပြည်နဲ့မြင့်တင်မယ်ဆိုတော့ကျွန်တော်တို့ရည်ရည်ချက်ပေါ်မှာကျွန်တော်အဲကြောင့်တော့တိတ်ချင်းကဘောလုံးလောကမှာခုမှကျွန်တော်တို့ပြိုးထောင်လာပြီးတော့လေရည်စင်ဘောလုံးပြိုးထောင်လာပြီးခဲ့တဲ့အချိန်ကောင်းနေတဲ့အချိန်မှာဝန်မနစ်ဒီ88ရေခင်းတက်လာတယ်ကျွန်တော်တော်ရီခိုးကြတယ်ဒါပေမဲ့လည်းနိုင်ငံခြားသွားမယ်ဆိုတဲ့အစီအစဉ်လည်းမရှိပါဘူးအချိန်ဒီအကြောင်းမျိုးကြောင့်ကိုယ့်ရဲ့ဘဝရက်တည်ရဲ့အတွက်နိုင်ငံခြားချောက်ရောက်ခဲ့တယ်နိုင်ငံရေးလောကမှာဆက်နံနေတဲ့အတွက်ကြောင်လေးရဖြစ်လာခဲ့တယ
်။ကိုရင်ထွေးဟာအခုလက်ရှိအမေရိကန်ပြည်ထောင်စု Silver Spring မြို့မှာနေထိုင်ရင်းနဲ့အပတ်မှတ်တိုက်ခန်းတစ်ခုရဲ့ဝန်ဆောင်မန်နေဂျာလုပ်နေတဲ့သူဖြစ်ပါတယ်။သူမျော်လင့်မထားတဲ့ဘဝတစ်ခုမှာကျင်လည်ရင်းမြမရေးအတွက်ပြည်ပကနေနှစ်ပေါင်းများစွာတက်ကြွလှုပ်ရှားလာခဲ့တဲ့သူလည်းဖြစ်ပါတယ်။မြမဘောလုံးလောကကိုမြင့်တင်ခြင်းနဲ့သူ့ရဲ့ရည်မှန်းချက်လွှဲခဲ့ရပေမဲ့လို့လက်ရှိသူ့ရဲ့လုပ်ငန်းအထွေအကြုံတွေကလည်းတစ်ချိန်ချင်းမြမပြည်ပြောင်းရောက်တဲ့အခါတစ်ဖက်တစ်လမ်းကထောက်ကူနိုင်လိမ့်မယ်လို့မျော်လင့်ထားတာပါ။မန္တလေးတက္ကသိုလ်မှာတတ္တဗေဒဘာသာရပ်နဲ့ဒုတိယနှစ်ကျောင်းတက်နေရင်ရှစ်လေးလုံးရေးတော်ပုံမှာပါဝင်လာခဲ့တဲ့သူကတော့မတ်တီရီကျော်ဝင်းဖြစ်ပါတယ်
။88ဖြစ်တဲ့အချိန်ကကြာတော့စစ်ခါစားမှာအမဘာမှတိမ်နားမလဲဘူးတီးလည်းမတီးဘူး။ဒါပေမဲ့ဒီရန်ကုန်ကသတင်းတွေဒီစတိုင်းပတ်မှာဖြစ်တဲ့ကိစ္စတွေမှာကြားတဲ့အခါကျတော့ကြာမှဟိုလူငယ်တဘာဝအရာပေါ့နော်တကယ်တမ်းကတော့နိုင်ငံရေးကိုနားလည်ပြီးတော့ပါလာတာမဟုတ်ဘူးစိတ်မကျေနပ်တာညှို့နှောက်နဲ့ပါလာခဲ့တာပေါ့လေ။သူတပြင်းတော့အဲ့ဒီကြောင့်ဖြစ်တာစကိုင်းအရေးခင်းနေပါအိမ်မှာဖြစ်တဲ့အချိန်မှာစကိုင်းမှာလူတွေအများကြီးတည်တယ်အဲ့ဒီမှာကိုဘာလုပ်ပြီးနိုင်တယ်လဲဆိုတော့အမတို့တွေးလူတာတို့တကယ်ချင်းနဲ့စုပြီးတော့စကိုင်းစေးဝန်မှာတွေးလို့အပ်တာတွေပါတယ်လူတာတွေပါတယ်အဲ့ဒီလိုမျိုးကနေစားပြီးတဲ့အခါမှာဖခါစားမှာအမဘယ်သွားလို့သွားမှန်းတော့မသိဘူးစကိုင်းညာလည်းအများကြီးဘယ်ကို join ရမှလည်းမသိဘူးဒါပေမဲ့နောက်တော့ကျတော့ရင်တော့အိမ်ကအိမ်ကျင်လဲကိုကကိုတောက်ခဲမသွားတတ်တဲ့အခါကျတော့တော်တော်ဒုက္ခရောက်တယ
်ဒီလှုပ်ရှားမှုကြီးမှာပါဝင်ခဲ့တဲ့အတွက်သူ့ရဲ့ပညာရေးမှာအထင်အောက်ကြီးဖြစ်ခဲ့ရပေမဲ့လို့ဒီလှုပ်ရှားမှုကြီးကသူ့ကိုပို့ပြီးတော့ရင့်ကျက်စေခဲ့တယ်လို့ပို့ပြီးတော့ယုံကြည်မှုတွေရှိလာအောင်လှုပ်ပေးခဲ့တယ်လို့လည်းမတ်တရီကျော်ဝင်းကပြောပါရယ်။88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားလူငယ်တွေကိုအနာပိုင်တွေကလိုင်လံဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့စေမှာတော့သူ့မိသားစုကဒီဒဏ်ကိုအဓိကခံခဲ့ရတယ်လို့လည်းသူကပြောပါရယ်
။အဓိကတော့ဒီလှုပ်ရှားမှုရဲ့ဒီဘယ်လိုခေါ်မလဲဒီဒီဒုက္ခဒုက္ခတွေကိုခံစားရတာကြတော့အမရဲ့မိသားစုကပိုခံစားရတယ်။တကယ်လို့ဒါဒီဟာကိုပြန်ပြောမယ်ဆိုရင်ကြတော့အမကရှေ့ကနေပြီးတော့လူငယ်ပီပီပဲလှုပ်ချင်တာကိုလှုပ်သွားတာပေါ့နော်။ဒါပေမဲ့ဒီလိုမိမိတို့ကကြတော့သူတို့လည်းသူတို့ဘဝမှာအမတို့ပုံမှာ dream ထားမှာပဲလေ။အဲ့ဒါတွေကတကယ်တမ်းချက်ခဲ့တာသူတို့ကချက်ခဲ့တာ။အဲ့ပြီးတော့စတက်ကလာပြီးဝိုင်းတာတွေကိုသူတို့တွေကခံစားရတာတကယ်တမ်းအမလှုပ်သွားပြီဆိုရင်အပြင်ကိုရောက်နေတဲ့အမကရှောင်ထွက်သွားလိုက်တဲ့အတွက်ကြောင့်မလို့ဒီတနက်တွေနဲ့ချိန်ပြီးအိမ်ထဲကိုဝင်လာတယ်လို့ဟိုဒီလိုမျိုးမမိအောင်ပုံအောင်ရွှေ့ပေးကြတာတွေကမမေနဲ့ဖီဖီနဲ့ကတကယ်ခံစားခဲ့ရတာလေ။
88ရေးတော်ဘုံမှာကိုတိုင်းပါဝင်ခဲ့တယ်လို့အကိုဖြစ်သူရဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတွေကြောင့်ဆရာနာပိုင်တွေပေးတဲ့ဒုက္ခတွေကိုမိသားစုနဲ့အတူခံစားခဲ့ရဖို့တဲ့မမျက်ရင်ချောကလည်း88နောက်ပိုင်းမိသားစုလူမှုဘဝအပြောင်းလဲတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ။အ
လုံးရေးတော်ဘုံမှာဒီအမအကိုကိုရင်းရသူကအဓိကပါနော်။စမတကတောင်းတတယောက်နေနဲ့ပါခဲ့တယ်။ပါခဲ့တဲ့အတွက်ကြောင့်မလို့အမကသူက ဒီရောပုံပြီးဒီအာနာတိန်တော့မဲ့အချိန်မှာကြောက်သွားရပေါ့နော်ကြောက်သွားတော့ဘယ်ရောက်သွားလို့ဘာလို့လည်းမသိဘူးဆိုတော့အမမကြီးရလဲအဲ့အချိန်မှာသားပြောက်တယ်ဝေဒနာနဲ့စိတ်ကူးပြီးတော့နှလုံးရောဂါနဲ့အေးရတယ်မှာလဲတယ်အမရောဘောင်မရလဲအကိုဘယ်ရောက်သွားလို့အဲဒီလိုတိခါခံသွားရတယ်မှာပါသွားပြီလားဒီလိုဘယ်ရောက်သွားလို့လဲဆိုတော့မသိပဲနဲ့အကိုပြောက်
ရှာရပါတော့ရှာရတဲ့ခါမှာမိသားစုမှာတော့တော်တော်လေးကိုအဲ့အချိန်မှာကစင်ပြေးရဖြစ်သွားပြီးတော့အဲတော့ကရောက်ခဲ့ရတယ်ပေါ့နော်။အမေတို့စီးပွားရေးလည်းထိခိုက်ခဲ့တယ်နော်။အမကိုယ်တိုင်ဟိမန်းထားတဲ့ဒီပုံစံကတော့လမ်းကြောင်းကိုလွှဲချော်သွားခဲ့ရတာပေါ့နော်။မြန်မာနိုင်ငံဒီမိုကရေစီရေလှောက်ရှားမှုတမိုင်းမှာအရေးပါလာတဲ့ရှစ်လေးလုံးလူမှုအရေးတော်ပုံကြီးဖြစ်ပွားခဲ့တာ။မကြာခင်ရက်ပိုင်း တဲ့ပုံမရှိပါဘူးရှင်။